မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်စုလိုက်ပြုံလိုက်နှိမ့်ပန်းနှိပ်စက်တပ်ဖြတ်မှုတွေရပ်တန့်ရေးအမေရိကန်ပြည်ထောင်စုမှပြုလုပ်တဲ့မြန်မာရေးဆွေးနွေးပွဲကတောင်းဆိုဖို့ရှိကြောင်းစီစဉ်သူတွေကပြောပါတယ်။မြန်မာမှာစက်ပြီးဖြစ်နေတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ခြေဆိုင်မြန်မာအမေရိကန်မွတ်စလင်စည်းရုံးကဦးစီးပြီးကယ်လီဖိုးနီးယားပြည်နယ်ကော်ဗော်မြို့မှာဒေသစံတော်ချိန်ညနေ6နာရီမှစတင်ကျင်းပမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပါဝင်ရခိုင်ပြည်နယ်မြောက်ပိုင်းအပါအဝင်အခြားတိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေမြန်မာနိုင်ငံမှာဘာသာမတူသူတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ဆွေးနွေးပွဲမှာအစီအခံတင်ပြကြမှာဖြစ်တယ်လို့ဦးဆောင်စီစဉ်သူတအုပ်ဖြစ်တဲ့မြန်မာအမေရိကန်မွတ်စလင်အစည်းအရုံးဥက္ကဋ္ဌဦးမောင်အေးကဆွေးနွေးပွဲမတိုင်ခင် VOA ကိုပြောပါတယ်။ဒါအပြင်ရိုဟင်ဂျာမြောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ပြင်းထန်ကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းကင်တွေကို ICC နိုင်ငံတကာရာသွေးခုံရုံးရဲ့ဆောင်ရွက်မှုမှာမြန်မာအရသာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့မြင်ကြောင်းဦးမောင်ကြီးကပြောပါတယ်
။နိုင်ငံအရေးနဲ့ဖြေရှင်းတဲ့အခါမှာစစ်မှန်တဲ့အဖြေပေါ်လာဖို့အတွက်မြန်မာအစိုးရအနေနဲ့ကအခက်အခဲတွေသူတို့မှလည်းရှိမယ်။အဲ့လိုအခက်အခဲတွေကိုသေသေးချာချာဥပဒေပညာရှင်တွေနဲ့ညှိနှိုင်းပြီးတော့ဟလာဘာလို့တင့်တယ်ဆိုတာကိုသူတို့အနေနဲ့ဆက်လက်ပြီးလှုပ်ဆောင်ရမှာပါတစ်ဖက်သက်ပိတ်ပြီးတော့ငင်းပြီးတော့ငါတို့ကတော့ဖြစ်ဒီ room set ကြီးမှာလက်မှတ်မထိုးထားလို့ငါတို့လှုပ်ဆရာမလို့ဘူးလို့မတတ်မဆေခြင်းပါဘူးဥပဒေပညာရှင်တွေနဲ့တိုင်းနေပြီးတော့ညှိနှိုင်းပြီးတော့တစ်ဖက်ကလိုအပ်နေတဲ့နိုင်ငံတကာတောင်းဆိုနေတာတွေကဘာတွေရှိတာလဲနိုင်ငံတကာဘာတွေကိုဖိအားပေးနေတာလဲဒါတွေကိုအမှန်တရားပေါ်ပေါက်ဖို့အတွက်ရင်ဆိုင်ရမှာဖြစ်ပါတယ်ရင်ဆိုင်ဖို့လည်းကျွန်တော်အနေနဲ့တိုက်တွန်းပါတယ်
မြန်မာတပ်ချမ်းမှာရှိနေတဲ့ရိုဟင်ဂျာတွေအတွက်အခုချိန်ထိလုံခြုံမှုမရှိဘဲအသက်အန္တရာယ်အရပါနေတိုင်းစိုးရိမ်နေရတယ်လို့ဦးမောင်အေးက VOA ကိုပြောပါတယ်။ဆွေးနွေးပွဲကိုရိုဟင်ဂျာအရင်းဆောင်ရွက်နေသူတွေအပြင်နိုင်ငံတကာမှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာလေ့လာစောင့်ကြည့်နေတဲ့ပညာရှင်တချို့နဲ့နိုင်ငံတကာလူခွင့်ရေးဆိုင်ရာဥပဒေပညာရှင်တွေတက်ရောက်ပြီးဆွေးနွေးကြမှာပါ။မြန်မာအမေရိကန်မွတ်စလင်အစည်းအရုံးကို2013ခုနှစ်ကအမေရိကန်ပြည်ထောင်စုမှစတင်တည်ထောင်ခဲ့တာဖြစ်ပါတယ်ရှင်။